လုံသမအဖွဲ့အစည်းတွေမှာဥပဒေမှာအကြိမ်ကြိမ်အပြစ်ကျူးလွန်ခဲ့တဲ့အလုပ်ရှင်တွေကိုထိရောက်အရေးယူနိုင်မဲ့ထောင်ဒဏ်ငွေဒဏ်စတာတွေကိုထည့်နိုင်ဖို့အတွက်ပြင်ဆင်သွားဖို့ရှိတယ်ဆိုပြီးတော့မြန်မာအလုံသမတပ်မကဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒါပြင်ပင်မအလုံသမဥပဒေကိုလည်းထုတ်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်မတ်မေခါကပြောပြပေးပါမှာခင်ဗျာ။
လက်ရှိထုတ်ပြန်ထားတဲ့တီဇယ်အလုံသမားရေးရအငင်းပွားမှုဖြည့်ရှင်ဥပဒေမှာထိရောက်တဲ့အရေးယူမှုတွေပြစ်ဒဏ်တွေထပ်မံထည့်သွားဖို့ရှိပါတယ်။ဒီပြင်1952ခုနှစ်1964ခုနှစ် 1980 ခုနှစ် 2011 ခုနှစ်နဲ့ 2012 ခုနှစ်စတဲ့ခုနှစ်တွေမှာထုတ်ပြန်ထားပြီးဖြစ်တဲ့တီဇယ်အလုံသမားတွေနဲ့ပတ်သက်တဲ့ဥပဒေ10ခုကျော်ခန့်ကိုပေါင်းပြီးပင်မအလုံသမားဥပဒေတစ်ခုကိုထပ်မံဖြည့်ဆွတ်ထုတ်ပြန်ဖို့လဲစီစဉ်နေတယ်လို့မြန်မာနိုင်ငံအလုံသမားသမတ်ကများဥက္ကဋ္ဌဦးအောင်လင်းကအခုလို့ပြောပြခဲ့တာ
ပါကျွန်တော် main law ပေါ့နော် main law မထွက်ခင်မှာဒီနေဥပဒေတခုကျင်းမှာကိုပြင်ဆင်ရတာရှိပါတယ်ဒီလုံသမားရေးရညင်ပေါင်းမှုပြင်ဆင်ဥပဒေနောက်ဒီလုံသမားအဖွဲ့အစည်းဥပဒေစသဖြင့်ပေါ့နော်ဟိုပြင်ဆင်ရနေရှိပါတယ်ဒီအများဆုံးပြင်ဆင်ရမှာတော့ဒီလုံသမားရေးရညင်ပေါင်းမှုပြင်ဆင်ဥပဒေပေါ့နော်အခုကလုံသမားအဖွဲ့အစည်းဥပဒေပေါ့ labor organization law ဒီနှစ်ခုကျွန်တော်တို့ဟိုပြင်ဆင်ဖို့ဟိုဒါဟိုဆွေးနွေးထားလက်ဆက်ရှိပါတယ်ဘာကြောင့်လဲဆိုတော့ဒီလုံသမားရေးရညင်ပေါင်းမှုပြင်ဆင်ဥပဒေမှာမူလကျွန်တော်တို့ပြင်ဆင်ချက်ကြိုးပမ်းတဲ့အခါမှာထောင်ဒဏ်ထက်သွင်းမှုကိစ္စတွေကပြည်သူ့လွတ်တော်အစ်င့်မှာပဲကျွန်တော်တို့ပယ်ခံရတယ်ဒီတံငွေတိုးမြင့်တဲ့ကိစ္စမှာပဲကျွန်တော်တို့ရပ်သွားတယ်ပေါ့နော်ဒါကိုလည်းပဲဆက်ပြီးတော့ဒီအချင်းချင်းချိုးဖောက်တဲ့ဒီလှုပ်ရှင်တွေကိုဒီထောင်ဒဏ်ထက်သွင်းမှုကိစ္စကိုကျွန်တော်တို့ဆက်ကြိုးစားရအောင်မှာပါဟုတ်ကဲ့
ဒီပြင်လောက်ခပေးရေးဥပဒေနဲ့အလုံသမားလုပ်ငန်းဝင်ကျွမ်းကျင်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာဥပဒေစားတဲ့ဥပဒေကြမ်းတစ်ခုကိုလည်းပြဋ္ဌာန်းနိုင်ဖို့စီစဉ်နေတယ်လို့ဦးအောင်လင်းကပြောပါတယ်ပြဋ္ဌာန်းနိုင်ဖို့စီစဉ်နေတဲ့လောက်ခပေးရေးဥပဒေမှာငွေတန်အပြင်ထောင်ဒဏ်တွေပါပါဝင်မှာပါသတ်မှတ်လောက်ခပေးဖို့အတွက်ပြက်ကွက်ကြောင်းထင်ရှားပါကပထမအကြိမ်မှာငွေတန်5သိန်းသို့မဟုတ်ထောင်ဒဏ်3လသို့မဟုတ်တပေါင်းနဲ့ကြခံရမှာပါဒုတိယအကြိမ်ပြက်ကွက်ပါကထောင်ဒဏ်6လသို့မဟုတ်ငွေတန်350သို့မဟုတ်တပေါင်းနဲ့ကြခံရမှာဖြစ်ပါတယ်ဒီဥပဒေပြဋ္ဌာန်းနိုင်ဖို့ပြင်ဆင်နေတာအနေနဲ့ပတ်သက်ပြီးဦးအောင်နှင်းကအခုလို့ပြောပြပါဗျ
။ဒီကတော့ဥပဒေကျမ်းနှစ်ခုလွတ်တော်မှာတင်ထားစေရှိတယ်။လုပ်ခပေးရေးဥပဒေနောက်ပြီးတော့လုပ်ငန်းဝင်စွန့်ကျင်မှုနဲ့ပုံမျိုးတုတ်တဲ့ဥပဒေစရှိသဖြင့်ပေါ့နော်။လက်ရှိဒါပြည်ထောင်စုလွတ်တော်မှာတင်ထားလက်စားဥပဒေမူကြမ်းတွေလည်းရှိနေတယ်။ဒီဆိုတော့တက်တန်းရပောင်း38ရက်အတွင်းမှာဒီဥပဒေတွေကိုတည်ပြုနိုင်မလားဆိုတာတော့တကယ့်ကိုကျွန်တော်တို့စိန်ခေါ်မှုပဲဟိုကျွန်တော်တို့ကနောက်အစိုးရတက်တန်းတွေကိုမသွားခြင်းဘူးအဲဒီလိုတော့တက်တန်းတွေမှာပဲဒါတွေကိုတည်ပြုနိုင်ဖို့အတွက်တိုက်တွန်းရမယ့်လုပ်ငန်းစဉ်ပေါ့နော်အခုကျွန်တော်တို့စူးစမ်းနေပါတယ
်ဒီလိုပြဋ္ဌာန်းနိုင်ဖို့ပြင်ဆင်နေတဲ့ဥပဒေတွေနဲ့ပတ်သက်ပြီးလှိုင်းတရားအလုံသမားကောင်းဆောင်ကိုပြေပြိုးအောင်ကတော့အခုလို့သုံးသပ်ပါတယ
်ဒါလို့ပြောရပါအကာအွယ်ပေးနိုင်မယ်ဆိုတော့ပိုကောင်းတာပေါ့အခုတော့အနေဆုံးခါကြီးမှုနဲ့ပတ်သက်လို့ရှိရင်အနေဆုံးခါကြီးမှုရ306ပုံပေးမူတည်ထားသေးပေါ့နော်ကျွမ်းကျင်ဥပဒေမူတည်ပြီးဘယ်လိုပေးရမလဲဆိုတာမပါသေးတဲ့အတွက်ကြောင့်ဒီမှာဥပဒေမှာအမြင့်ပါမှုတွေပြဿနာတွေဖြစ်နေကြတယ်။ဒီကြတော့တေချာပြင်ဆင်မယ်ဆိုလို့ရှိရင်တော့ဒီမှာတော့နည်းနည်းပိုကောင်းမယ်လားလားပေါ့နော်ပြည်သူ့ခါကြီးနည်းသွားမယ်ဒီပြဿနာကြီးနည်းသွားမယ်ဆိုရင်နားလာလို့မြင်ရခင်ဗျာ။အစ်ကဘကလည်းခုရဲ့အစ်ကတစ်ခုထုတ်လိုက်ပြီးထုတ်လိုက်မှုဒီမှာအနေဆုံးခါကြီးမှုလဲဆိုရင်အလုပ်ရှင်ဘက်ကလည်းရောခုဒီဘဝမူတည်ကအလုပ်ထုတ်တဲ့ကိစ္စတွေပါသွားတယ်။ငွေကောင်ဆိုရင်အလုပ်ထုတ်ရတာလည်း3,000ပြည့်နေထားပြီပေါ့နော်။အခုလက်ရှိမှာ3,000မဟုတ်ဘဲနဲ့အခုလောက်ဝက်စားဆဲနေထားကြလို့မိုင်းဘက်ကတကယ်ထုတ်ခံရတဲ့မျက်နာတော့ပေါ့
။လက်ရှိမှာအနေဆုံးအခကျင်းငွေပြဋ္ဌာန်းပြီးအနည်းဆုံးအခကျင်းငွေကိုတရက်နဲ့အလုပ်ချိန်8,000စာအတွက်ငွေကျပ်3,600သတ်မှတ်ထားပေမဲ့အလုပ်ရှင်နဲ့အလုပ်သမားကြားပြဿနာတွေဟာပြေလည်သွားတာမရှိသေးပါဘူး။ဒီပြင်အလုပ်လက်မဲ့ပြဿနာတွေကလည်းဖြစ်ပွားမှုတွေများလာပါတယ်။ဒါတွေဟာဥပဒေတစ်ခုကိုတေချာလိုက်နာအောင်ကြက်မက်ပေးဖို့အားနည်းနေတာဖြစ်တယ်လို့88မျိုးဆက်ပွင်လင်းလူဖွဲ့စည်းကအလုပ်သမားအရေးလှူရှားနေတဲ့မမမဦးကခုလိုပြောပြတာပါ။
လောက်ခလာတာကိုပေါ့နော်စိုးရွားကသတ်မှတ်လိုက်တာက minimal wage အခြေခံလာတာကို3,600လို့သတ်မှတ်ပေမဲ့အလုပ်ရှင်အချို့ကပေါ့နော်ဒီဟာပေါ့မှာသူ့ဘာလို့ ABC အဆင့်3ဆင့်ခွဲပြီးတော့3,600 2,900 1,800စသည်ဖြင့်ပေါ့နော်အဲ့လိုခွဲခြားစိတ်ဖြာပြီးတော့ပေးမယ်ဆိုတဲ့သဘောမျိုးတွေလည်းကျမတို့တွေ့ရတာရှိတယ်နောက်တစ်ချက်ကအချို့သောစိတ်ရုံအငယ်စားတွေကစိတ်ရုံပိတ်သိမ်းတာတွေလည်းရှိတယ်အဲ့ဒီပိတ်သိမ်းတဲ့အတွက်ကြောင့်မို့လို့အလုပ်သမားတွေဟာအလုပ်လက်မဲ့ပြဿနာပို့ပြီးတော့ရင်ဆိုင်နေရတာကိုသိကျင်ရပါတယ
်ဒီလိုလက်ရှိတည်ဆဲဥပဒေကိုပြန်လည်ပြင်ဆင်ဖို့နဲ့အတိတ်ထက်မှန်ပြဋ္ဌာန်းဖို့စီစဉ်နေတဲ့ဥပဒေတွေနဲ့ပတ်သက်ပြီးအလုပ်အကိုင်အလုပ်သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကိုအချိန်ချင်းဆက်သွယ်မေးမြန်းပေမဲ့ပြန်လည်ဖြေကြားတဲ့သူမရှိခဲ့ပါဘူးရှင်